ရခိုင်မြောက်ပိုင်းမင်းပြမြို့နယ်တွင်ကပေါတော်မွတ်စလင်ကျေးရွာမှာတောက်တုံးကြီးမတန်ရှင်းလာကြောင်းဝမ်ပြဝမ်ရှော့ရောဂါဖြစ်ပြီးမနေ့ကထိတနေ့အောက်ကလေးငယ်ရှစ်ဦးသေဆုံးခဲ့ပါတယ်။ရေရှားမှုကြောင့်ဖြစ်တဲ့ဝမ်ပြဝမ်ရှော့ရောဂါကူးစက်သူ200ကျော်ရှိနေပါတယ်။
စေယုံတင်ကုတာနေသူတွေထဲမှာစိုးရိမ်ရသူတွေလည်းရှိနေတာပါ။ရခိုင်ပြည်နယ်ကလာတဲ့သတင်းအပြည့်စုံကိုတော့ကိုအောင်မြတ်သူကပြောပြမှာပါရှင်။ရခိုင်မြောက်ပိုင်းမင်းပြားမြို့နယ်အတွင်းနဂရာကြီးရအုပ်စုပေါတော်မွတ်စလင်ကြီးရွာမှာတောက်တုံးရီမတန့်ရှင်းလာကြောင့်ဝမ်ပြဝမ်ရှော့ရောဂါတွေဖြစ်ပွားနေပါတယ်။လူရာနဲ့ချီပြီးတော့ဝမ်ပြဝမ်ရှော့ဖြစ်နေကြရမှာမေလ30ရက်နေ့အထိတနေ့အောက်ကလေးငယ
ွားတယ်ဟောကလေးကတော့ဝူးလို့ပဲချေရောက်ကြပြီဒါ6လ5လ5လအဲ့လိုဖြစ်တာအကြည့်ဆုံးအကြည့်ဆုံးကတနိုင်တနိုင်ပါလေကျွန်တော်သုံးကြည့်နေကရှင်းနာရီတော့မှတယောက်နေတယ်လူဝင်ကတော့ဟိုဟာဆရာဝန်ကောက်ကြည့်ရရကတော့200ကျော်လောက်ပြည့်တယ်200နဲ့30ကျော်လောက်ရှိတယ်လူလူကြီးတော့တိတ်မပြေဘူးလူကြီးကနေတယ်
အဲ့ဒီပေါတော်မွတ်စလင်ကျေးရွာဟာမင်းပြားမြို့နဲ့15မိုင်ခန့်အကွာမှာရှိပြီးလူဦးရေ4000ကျော်လောက်နေထိုင်ကြတဲ့ကျေးရွာတစ်ခုဖြစ်ပါတယ်။အဲ့ဒီကျေးရွာမှာပြီးခဲ့တဲ့မတ်လကလေးကကျေးရွာအတွင်းမှာရှိတဲ့ရေကန်တွေမှာရေခမ်းချောက်သွားတာကြောင့်ချောင်းရေကိုတောက်သုံးနေရတာပါ။ဒီသားကန်ကျေးရွာသားတွေဟာချောင်းရေကိုကြိုချက်ပြီးမတောက်သုံးကြသလိုအမဲလွန်ရာသီပေါ်တစ်တီးကိုလည်းစားနေကြတာကြောင့်အခုလိုဝန်းရှောဝန်းပြက်ရောဂါဖြစ်ရတာဖြစ်တယ်လို့ဆရာဝန်ပြောပြချက်အရသိရကြောင်းငကရာအုပ်စုအုပ်ချုပ်ရေးမှူးဦးအောင်သိန်းကဆက်ပြောပါတယ်။
အမစီကြောင်နေပါတယ်ပါသာလို့ဒါဘလို့ပြစ်တာလေးလို့ကွာလေသူတို့ကအစားအသောက်တွေရေတွေကနည်းနည်းဟောတပုတ်တွေလာတော့ကသုံးလပိုင်းလောက်ကရေတွေကဟောတင်တာလေချုပ်ရတင်တာပေါ့ပြင်းမမဲ့ကြီးအဲ့တော့နေဘူးပြည့်တဲ့အချိန်မှာတော့ရေကတော့နည်းနည်းဟောဖြစ်တယ်ပွားပွားပေါ့အဲ့တော့ဟိုသူတို့ကတရေပြီးစားတယ်ပနေစီမေးပြီးစားတယ်ဆိုပြီးတော့အဲ့ဒီရေကိုကျိုးချဲလို့မတော့လို့တော့ဒီလိုဖြစ်တာ
ယောဂဖြစ်ပွားသူအများစုဟာ9နှစ်အောက်ကလေးငယ်တွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ယောဂဖြစ်ပွားနေတဲ့လူနာ200ကျော်တဲ့ကစိုးရင်ရတဲ့လူနာတွေကိုမင်းပြားမျိုးနဲ့အတွင်းကပန်းမြောင်းဆေးရုံနဲ့မြောင်းပွေဆေးရုံတွေမှာကုသမှုခံယူနေကြပါတယ်။တချို့ကလည်းကြီးရွာအနီးအနားမှာရှိတဲ့ကြီးလက်ဆေးခန်းတွေမှာကုသနေကြပါတယ်။ကယ်ဝရန်ဒေသမှာရှိတဲ့ရခိုင်ပြည်နယ်ကြီးလက်ဒေသတော်တော်များများမှာနွေရာသီရောက်တိုင်းနှစ်စဉ်ရေရှားပါမှုနဲ့ရင်ဆိုင်ကြပါတယ်။အခုလိုမိုးဥကာလတွေမှာရမရံကမိုးရွာသွန်းတဲ့အခါမှာရှုံရည်တွေပါရေကန်နဲ့ဝင်ုံတဲ့အတွက်ရည်ရမတန့်ရှင်းတော့ပဲပို့ပြီးတော့တောက်တုံးရင်ရှားပါတာဝန်ပြက်ဝန်ရှော်ယောဂါတွေဖြစ်တာတွေနှစ်စင်လို့လို့ရင်ဆိုင်နေကြရတယ်လို့လည်းရခိုင်ပြည်နယ်အတွင်းပရာဟိတလုပ်ငန်းတွေလုပ်ကိုင်နေတဲ့ကိုအန်သားကြီးကပြောပါတယ
်ဒီမင်းမြမြနဲ့တောင်ပိုင်းဆိုလို့ရှိရင်အကုန်လုံးနှိမကရည်ရှားတဲ့ပဏာနဲ့ရင်ဆိုင်ရတယ်နံပါတ်၄ကဒီမင်းမြမြနဲ့ဘက်မှာဟိုချောင်းရည်နေတုံးလို့မရဘူးနောက်ကန်ရည်တွေကလည်းမိုးကဒီပတ်စပတ်စရွာလိုက်တဲ့အခါကျတော့ရေကနောက်ကြည့်ပြီးတော့ဖြစ်နေတယ်အိကံပေါင်းရိုးကအညစ်အကြေးအဆင်းတွေလာရဲ့ဒီဖုံးလေးအရေးပြောတာလည်းဆိုတော့အကုန်လုံးနောက်ကြည့်နေဆိုတော့မင်းပြမျိုးနဲ့တောင်ရခိုင်ပြည်နယ်နေရာအနှံ့မှာတော့ရေရှားပတ်မှုကဖြစ်နေတာအမှန်လေဗျတောင်ပေါင်းကြီးပြီ
လက်ရှိမှာတော့ဝန်ရောကဖြစ်ပွားနေတဲ့ပေါတော်မွတ်စလင်ကြီးဝါကိုတက်ဆိုင်ရာကျွမ်းမရေးဌာနတွေကလည်းလာရောက်စစ်ဆေးတာတွေရှိသလိုတောက်တုံးရေးလာရောက်လှူဒန်းမှုတွေလည်းရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်